တော်ဦးတည်ဌာနကထုတ်ပြန်တဲ့သတင်းတွေမှာတရားမဝင်သင့်တဲ့ပစ်တောဆွဲပစ္စည်းဖမ်းဆီးရမိတဲ့သတင်းတွေကိုအများဆုံးတွေ့နိုင်ပါတယ်။ဒီမှုတွေမှာတစ်တော်ဝန်တန်းအကြမ်းလိုက်စားမှုနဲ့ဆက်နွယ်နေတာလည်းရှိပါသေးတယ်။တာဝန်ပေါ်လျော့မှုလည်းရှိပါသေးတယ်။တစ်တော်ဝန်တန်းတဦးဟာပြည်မြတစ်တော်နယ်မြေဧက9000ကိုစိမ့်သိမ့်ဖို့တာဝန်ယူနေရလို့မနိုင်မနှင်းဖြစ်တာလည်းရှိပါသေးတယ်။အများဆုံးအရေးယူခံရတဲ့ဝန်ထမ်းတွေကတော့တော်ကောင်းတဲ့တော်အုပ်တွေဖြစ်ပါတယ်။ပြောလိုက်ရရစင်ကတစ်တော်ဖုံးလွှမ်းတဲ့ဧရိယာ90ရာခိုင်နှုန်းရှိခဲ့ပြီးမြဲအခုတော့40ရာခိုင်နှုန်းသာရှိပါသေး။တစ်တော်တင်ရဇာတအရင်အမြင့်ပြည့်စည်လာတာကိုကာကွယ်ဖို့နဲ့ပြည်သူအခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တစ်တော်ဥပဒေသစ်ကိုပြဋ္ဌာန်းထားတာတနည်းရှိသွားပါပြီ။1992တစ်တော်ဥပဒေကိုရုပ်သိမ်းပြီးအစ်စ်ပြဋ္ဌာန်းတာမှုပုံမူထိရောက်မယ်လို့မျှော်လင့်ရပါသေး။ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်လုပ်ငန်းတွေအကောင့်ထဲပေါ်ရမှာအခုအညီပေးရမယ်လို့တစ်တော်ဥပဒေသစ်မှာဖော်ပြထားပါလေ NLD အစိုးရဟာ2016က2021အထိဖြစ်တဲ့ဒုတိယ၅နှစ်စီမံကိန်းအကောင့်ထဲပေါ်ဖို့တာဝန်ကျပါသေးစီမံကိန်းသစ်မှာပြည်သူပါဝင်ဖို့ဦးစားပေးပါလေ
2010ကနေ2015အထိတစ်တော်နယ်မြေဧကပေါင်းတသန်းခွဲလောက်ပျက်စီးဆုံးရှုံးနေရတာမို့ကမ္ဘာမှာတစ်တော်ပြုံတီးမှုနှုန်းတတိယအများဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်ပထမကဘရာဇီးဖြစ်ပြီးဒုတိယကအင်ဒိုနီးရှားဖြစ်ပါတယ်ဦးသိန်းစိန်အစိုးရလက်ထက်မှာ2011ကနေ2032ခုနှစ်အထိအနည်း20ဘက်စုံစီမံကိန်းချပြီးပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော်ကန္တဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ပါတယ်၅နှစ်စီမံကိန်း၄ခုနဲ့အကောင့်ထဲပေါ်မဲ့အနည်း20စီမံကိန်းဖြစ်ပါတယ်NLD အစိုးရဟာ2016ကနေ2021အထိဖြစ်တဲ့ဒုတိယ၅နှစ်စီမံကိန်းကိုအကောင့်ထဲဖော်နေပါတယ်။ဒီစီမံကိန်းမှာပြည်သူလူထုနဲ့ဆိုင်တာ၃ခုရှိပါတယ်။ကျေးလက်လူထုအတွက်အခြေခံသစ်တောအတွက်ပစ္စည်းဖြည့်ဆည်းရေးအိမ်ဆောက်လုပ်ဖို့လိုအပ်တဲ့သစ်ကိုဖြန့်ဝေနိုင်ရေးနဲ့ပတ်ဝန်းကျင်နဲ့သစ်တောထိန်းသိမ်းရေးမှာလူထုပါဝင်လာစေရေးစတာတွေဖြစ်ပါတယ
်။စိုက်ပျိုးရေးတိုးချဲ့မှုကြောင့်သစ်တောတွေပစ္စည်းရတာများတယ်လို့မချာမီကထုတ်တဲ့ကမ္ဘာပန်းအစဉ်ကန်စာမှာဖော်ပြပါသည်2002က2014အထိစင်နစ်ကျော်အတွင်းစိုက်ပျိုးရေးနဲ့တပ်တူတွင်လုပ်ငန်းကြောင့်တစ်တော်ဧရိယာနှစ်ပန်းခွဲဆုံးရှုံးသွားတယ်လို့ဆိုပါတယ်တစ်တော်နယ်မြေအနီးမှာလမ်းပေါက်လို့မှုအခြားအခြေခံအဆောက်အုံတိစောက်တာတွေကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနနဲ့တစ်တော်ဦးစီးဌာနတို့သဘောထားကွဲလွဲတာဟာလေပြဿနာပေါ်ရတဲ့အကြောင်းရင်းပဲလို့ဆိုပါတယ်စိုက်ပျိုးမြေနဲ့မြေလက်မြေလွတ်မြေရိုင်းကိုစိုက်ပျိုးရေးဌာနကကြီးကြပ်ပြီးတစ်တော်နယ်မြေကိုတစ်တော်ဌာနကကြီးကြပ်ပါတယ
်တစ်တော်နယ်မြေမှာကျိုးဝိုင်းတော်နဲ့ကျိုးပြင်ကာကွယ်တော်တွေပါဝင်ပါတယ်တစ်တော်ဌာနကတစ်တော်နယ်မြေကျယ်ဝန်းလာတာကိုလိုလားပြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဌာနကတော့စိုက်ပျိုးမြေတိုးပွားတာကိုမြင်မြင်ပါတယ်ဒီနေရာမှာဝန်ကြီးဌာနနှစ်ခုထိတ်တိုက်တွေ့ပါတော့တယ်စိုက်ပျိုးရေးလုပ်ငန်းအားပေးဖို့ရွယ်ပြီးမြေလွတ်မြေလက်မြေရိုင်းဥပဒေကိုပြဋ္ဌာန်းပါတယ်ဒီဥပဒေရဲ့ပြင်ဆင်ချက်ကိုမနစ်ကပြဋ္ဌာန်းခဲ့ပါတယ်စံစဘာအပြင်စီတွက်အုံးရာဘာကြံစတဲ့စိုက်ခင်းတွေတိုးပွားလာအောင်စိုက်ပျိုးမွေးမြူရေးနဲ့ဆယ်မြောင်းဌာနကအားပေးပါတယ်တရားဝင်စိုက်ပျိုးရေးလုပ်ငန်းချဲ့ထွင်မှုနဲ့တစ်ခိုးထုတ်မှုကြောင့်ကောင်းမွန်တဲ့နေမြေတွေပျက်စီးခဲ့ရတယ်လို့ဆိုပါတယ်တတူတွင်ကြောင့်ကချင်မန္တလေးနဲ့သခိုင်းတိုင်းမှာတောမြေဧကတသန်းကျော်ဆုံးရှုံးရပါတယ
်။ကျောက်စိမ့်တူပေါ်မှုကြောင့်တစ်တော်နေပြည်တွင်မကပဲသဘာဝပတ်ဝန်းကျင်မှာပျက်စီးရပါတယ်။ဥရုမြင့်နဲ့ချင်းတွင်းမြင့်တလျှောက်ကတစ်တော်တွေပျက်စီးကုန်တာဟာတရားဇတ်တူပေါ်မှုကြောင့်ဖြစ်ပါတယ်။ရေအားရစစ်နဲ့ဆယ်မြောင်းတိဆောက်မှုကြောင့်2001က2014အထိဆယ်နှစ်ကျော်ကာလမှာတစ်တော်နေမြည်ဧကနှစ်သိန်းနီးပါးပျက်စီးသွားပါတယ်။ရေကားတိဆောက်မှုကြောင့်မြေဧက3သိန်းခွဲလောက်ရေမြုပ်သွားမယ်လို့ခန့်မှန်းထားပါလေ။စိုက်ပျိုးမြေဧက10သန်းတိုးမဲ့စီမံကိန်းမှာမြေလွတ်မြေလက်မြေရိုင်းရောရိုးရာမြေရောပါဝင်လာပွဲရှိပါလေ။စစ်အာဏာသိမ်းပြီးတဲ့နောက်1990ကစပြီး55နှစ်လောက်ကျွန်းနယ်အခြားတစ်တွေကိုအလွန်အကျွံထုတ်ယူတာဟာတစ်တော်မြေပစ္စည်းပြုံးတည်ရတဲ့အဓိကအကြောင်းရင်းဖြစ်ပါလေ။2010မှာကျွန်းတန်ချိန်9သိန်းကျော်နဲ့အခြားတစ်မှာတန်ချိန်3သန်းနီးပါးထောက်ယူခဲ့ပြီးတဲ့နောက်တစ်ထုတ်လုပ်မှုကျဆင်းလာတယ်လို့ဆိုပါတယ်မြမတစ်တော်ကိုတောကောင်းတောပြင်းနဲ့တောနှိမ်ဆိုပြီးသ ၃မျိုးခွဲထားပါတယ်။တန်းပြည်ဧရိယာ27ရာခိုင်နှုန်းကသာတောကောင်းဖြစ်ပြီးတောပြက်က27ရာခိုင်နှုန်းတောနှိမ်က22ရာခိုင်နှုန်းရှိပါတယ်။တစ်ထုတ်ယူမှုများလာရင်တောကောင်းဟာတောပြက်ဖြစ်သွားပါလိမ့်မယ်။